ဒီတစ်ခေါက်တော့သမီးရဲ့လက်ဆောင်ဆိုတဲ့ကောင်းတဲ့မျိုးနဲ့ကျွန်တော်ပြန်ပြီးတော့တင်ပြကြပါမယ်ဒီလိုပါသမီးကအဖေကိုငွေနဲ့လက်ဆောင်ပေးတာပါပေးတဲ့သမီးကဘယ်အရွယ်လဲဆိုတော့10နှစ်စွန်းစ17နှစ်12နှစ်ထဲမှာပဲရှိတဲ့ကလေးမလေးပါသူကသူ့အဖေကိုငွေနဲ့လက်ဆောင်ပေးပါတယ်အဲသူတို့ရဲ့ဘဝရဲ့ဟိုနေထိုင်မှုအဆင့်ကတော့ပြည့်စုံတယ်လို့ပဲရေဝီကပြောကြပါစို့သူဟာသူတက်ချင်တဲ့အကြောင်းမှတက်နေရတယ်သူ့မိဘတွေကလည်းငွေကြေးပူပင်မှုရှိတဲ့ဘဝပေါ့ကောင်းပါပြီအဲ့မှာကလေးမလေးကသူ့အဖေကိုပေးတဲ့လက်ဆောင်ကဘာလဲလို့ကြည့်တဲ့အခါမှာရုပ်ဝတ္ထုပစ္စည်းတွေလားဆိုတော့လူအသုံးဆောင်ပစ္စည်းတွေပြောချင်တာကတော့ဗျာဒီကနေ့ခင်မှာပေါ်နေတဲ့ဤပညာနဲ့အသုံးတဲ့ပစ္စည်းတွေမဟုတ်ပါဘူးတာမန်စာအုပ်ကလေးတဥပ္ပါပဲအဲ့ဒီစာအုပ်ကဘာလဲဆိုတော့ဘယ်နေရာဟာပျော်ရွှင်စရာအကောင်းဆုံးလဲဘယ်နိုင်ငံမှာပျော်စရာအကောင်းဆုံးလဲဆိုတဲ့မိဂွန်မျိုးနဲ့ပြုစုထားတဲ့စာအုပ်ပါအဲ့တော့အဲ့ဒီစာအုပ်ကိုပေးတဲ့အချိန်မှာသူ့အဖေကအမှန်တမ်းပြောရရင်သိစိတ်ဝင်စားသေးပါဘူးကလေးပေးတယ်ဆိုလို့ဟိုလန်ဒီလန်လှန်ရင်းနဲ့ဖတ်ကြည့်ပါတယ်ဖတ်လို့အကြမ်းလေးဖတ်ပြီးသွားတဲ့ခါမှာသမီးကနေပြီးတော့သူ့ကိုမေးပါတယ်။ဘာမေးတာလဲဆိုတော့စာမေးပွဲဖြစ်တယ်လို့မေးတာပေါ့ဗျာ။ပြောတော့စာမေးပွဲဆိုလို့ကျွန်တော်တို့စီကပုံမှန်စာမေးပွဲလို့ကြက်ဖြေရတာမျိုးတော့ပဲဟုတ်လိမ့်မလဲ။အဲ့ဒီကလေးမေးပုံက तू ကမေးခွန်းနေထုတ်တာ။ဆိုပါတော့အဲ့မှာအဖေဖေစာအုပ်ထဲမှာရေးထားတဲ့အတိုင်းကဘာဝမှာပြောစရာအကောင်းဆုံးတိုင်းပြည်တွေဟာ तू စင်ထားတဲ့အစင်လိုက်တိုင်းအဖေဖေသဘောတူရဲ့လား။စပြီးတော့မေးတာ။တူရင်တူတယ်မတူဘူးမတူဘူးဘာဖြစ်လို့လဲ။ तू မေးခွန်းမှာအများတန်းဘာကြောင့်လဲဆိုတာပါတာကိုကျွန်တော်သတိထားမိတာပါ။တကယ်ရောကြိုက်ရလားနံပါတ်1အကောင်းဆုံးလို့ရေးထားတဲ့တိုင်းပြည်ကိုဖေဖေတကယ်ကြိုက်ရလားအဲ့လိုမေးမေးနဲ့နှစ်3 4စသဖြင့်ပေါ့အဲ့ထက်မှမကြိုက်တာတွေပါရှိလဲလို့သမီးကပြန်မေးနေတာကျွန်တော်ကသွားပြီးတော့သတိထားမိတာကဒီကလေးရဲ့အသိဉာဏ်နဲ့သူ့ရဲ့စဉ်းစားပုံတွေကအလို့တခုကိုယ့်လက်ထဲမှာမြင်တွေ့လာတိုင်းအကြောင်းအရာတခုပေါ်လာတိုင်းသူသုံးသပ်တတ်တဲ့မြင်ရနေပြီဒါကနော်12နှစ်သမီးလောက်ပါဥပမာပြောကြပါတော့ကျော်ရှင်စရာအကောင်းဆုံးနေဝထိုင်မှုအကောင်းဆုံးဆိုတဲ့တိုင်းပြည်တွေထဲမှာဒိန်းမတ်လိုနိုင်ငံမျိုးကစနော်ဝေးစသဖြင့်ပေါ့လေဖင်လန်ကျွန်တော်တို့စကင်ဒီနေးဗျားတိုင်းပြည်တွေကထိတ်ဆုံးကနေပါပါတယ်ဥပမာဆိုတော့ဖင်လန်နိုင်ငံဆိုရင်ခလေးကပြောတယ်ဖေဖေနော်ကြည့်နော်တဲ့သူကနိုင်ငံသားတွေအကုန်လုံးကိုကျွန်တော်တို့စာလို့ပြောရင်တော့ဂျမိုင်းစောင့်ရှောက်မှုကိုယာနှုံးပြည့်အခမဲ့လုပ်ပေးနိုင်တဲ့နိုင်ငံပြီးတော့ပျော်တတ်တဲ့ပြည်သူတွေရှိနေတဲ့နိုင်ငံပေါ့စသဖြင့်ပြောပါတယ်ကျွန်တော်တို့ဗကြခင်ကမှအိုက်စလန်လို့ခေါ်တဲ့ဘောလုံးပွဲမှာနာမည်ကြီးလာတဲ့နိုင်ငံရှိပါရောလားအဲ့ဒါဆိုရင်အဲ့ကလေးကနေပြီးတော့ဖေဖေဒီမှာအရေးကြီးရမယ့်တစ်ချက်ကတော့သူတို့ရဲ့နိုင်ငံသားအားလုံးရဲ့ကျန်းမြတယောက်စီရဲ့တစ်နှစ်ဝင်ငွေဟာအမေရိကန်ဒေါ်လာ9000နဲ့3000ရှိတယ်နော်ဖေဖေဒါကိုလည်းထည့်စဉ်းစားနော်စသဖြင့်ပေါ့လေကလေးကသူကအချက်အလက်ဘောင်းစုံကိုသူ့ဖခင်ကိုမေ့ကြံပါဆိုလို့ပြီးတယ်ပြီးတော့ဆုံးဖြတ်ချက်ကိုမချဘူးအဲ့လိုသတ်မှတ်ချက်တို့ဟိုသုံးသပ်ချက်တို့ဖခင်ကိုသူကပြန်ပြီးတော့လုတ်ခိုင်းနေတာဥပမာဆိုရင်네덜란드ဟာလည်းထိတ်ဆုံးမှရှိတဲ့ပျော်ရွှင်စရာကောင်းဆုံးနိုင်ငံနိုင်ငံမှာပါပါတယ်ဒါပေမဲ့ तू ကဘာကိုပြပြန်လဲဆိုတော့ဖေဖေတွေ့လာသူတို့စွမ်းအင်ကိုဘလူချွေတာတာလေရဟတ်ဒီစကားနေပြီးတော့စွမ်းအင်ဘလူထုတ်တာဆိုတော့ပုံနေနဲ့ပါကလေးကပြတယ်ဗျအဲ့တော့ဒီလိုပဲဒီလိုပဲကျွန်တော်တို့ဆွီဒင်တို့နယူးဇီလန်တို့ကနေဒါတို့စသဖြင့်မှလည်းကလေးကနေပြီးတော့ဖခင်ကိုလက်ညှိုးလေးထောက်ပြီးတော့ပြတယ်လားသူတို့နိုင်ငံသားတွေအကျိုးကိုစောင့်ရှောက်တာပညာရေးဘလို့ကောင်းအောင်လုပ်တာနောက်ပြီးတော့အမျိုးသားဥယျာဉ်တွေဘလောက်ရှိတယ်ဆိုတာကအစအဲ့နိုင်ငံနေရကောင်းမကောင်းဆိုတဲ့အချက်မှပါတယ်ဆိုတာကိုရှင်းပြနေတာနော်ဆိုတော့ကျွန်တော်ကဘာကိုသွားသတိထားမိပြီလဲဆိုတော့ဒီကလေးမလေးဟာတာမန်အားဖြင့်ရုပ်ဝတ္ထုပစ္စည်းတွေစားစရာတောက်စရာတွေကြွားစရာဝါစရာတွေကိုပေးရမယ်အစဝတ်ဆင်စရာတွေကိုပေးရမယ်အစသူ့အဖေကိုစဉ်းစားစရာကောင်းတဲ့လက်ဆောင်ပေးလိုက်တယ်ဆိုတာကိုကျွန်တော်စပြီးတော့တွေးမိတာပါဒီကလေးဘာလို့ဒါမျိုးရွေးတတ်တာလဲသူ့အဖေကိုသူအဲ့ဒါတွေကိုစာအုပ်ပေးရုံမကဘူးဖတ်ပြီးတော့သူ့အဖေကိုပြန်ပြီးတော့စစ်ဆေးနေတဲ့ပုံစံကိုကျွန်တော်ကြည့်ရတာကလေ तू ကဘယ်လိုလဲဆိုတော့ तू ကမိခင်လို့ဖြစ်နေတယ် तू ဖခင်ကသူ့ရဲ့ကလေးလေးလို့ဖြစ်နေတယ်အမေတယောက်ကတကယ်ကလေးကိုကိုယ့်ရဲ့ရင်သွေးတွေကိုချက်ပြုတ်ကျွေးတော့မယ်ဆိုရင်နံပါတ်1အာဟာရလည်းဖြစ်ရမယ်နံပါတ်2အရသာလည်းရှိရမယ်ဆိုတဲ့ဟာမျိုးကိုပဲကျွေးညင်ကြတာပေါ့အဲ့နောက်ခုမှတခုခုချွတ်ရင်းနေရင်ကိုမိခင်တွေကစိတ်မကောင်းဘူးလေအခုအဲ့ကလေးကအဲ့လိုသူ့ပေးတဲ့စာအုပ်ကအရသာလည်းရှိရမယ်စိတ်အာဟာရလည်းတကယ်ဖြစ်ရမယ်ဆိုတော့နှစ်ချက်နဲ့ပြည့်စုံတယ်လို့ तू ကယုံကြည်နေတဲ့ပုံအဲ့လိုပဲအမေတယောက်ရဲ့အင်ဒီမျိုးနဲ့ဗျာတူတူတိတ်တိတ်နဲ့ကိုသူ့အဖေကို तू ကအဲ့ဓာတွေကိုကောင်းချက်တွေကိုညွန်ပြနေတာကိုတွေ့ရတယ်ပြီးတော့မှသူ့အဖေကအဲ့မှာဂီတတခုခုနားထောင်ရင်းနဲ့တော်တော်နင့်နေနေနဲ့ဖြစ်နေချိန်မှာ तू ကဝင်ပြီးတော့ဘာပြောလဲဆိုတော့အဖေနော်တဲ့ဒါဖန်တီးထားတာနော်တဲ့အဖေအဲ့ထဲကိုမျောပပသွားနေလို့ရင်မက်ကိုသွားဖိတယ်ဆိုလိုတာကဒါကတကယ်တော့17နှစ်12နှစ်သမီးပါဆိုတော့သူတို့မှာအရာရာကိုလွင့်မျောလိုက်ပြီးတော့အဆုံးစုံပြီးပါသွားတာမျိုးမဟုတ်ဘဲနဲ့သတိတရားနဲ့ပြန်ထိန်းနိုင်တဲ့အခြေအနေတွေရှိနေတာလည်းကျွန်တော်တွေ့ရပါတယ်။ကောင်းပြီ။အဲ့ဒီကလေးရဲ့နောက်ဆုံးအဆုံးသတ်ကလေးကိုပြောပြသေးတယ်။အဲ့တော့အဲ့ဆောက်ထဲမှာမပါတဲ့အကြောင်းပါ။ဒါကတော့တဲ့ရုပ်ပိုင်းဆိုင်ရာတွေနဲ့လူတွေရဲ့တိုးတက်မှုကြွယ်ဝမှုအောင်မြင်ပျော်ရွှင်မှုတွေကို အဲ့ဒီလိုတိုင်းတာတာပါတဲ့တကယ်တော့ဘူတန်ဘရင်ပြောခဲ့တဲ့ချမ်းသာမှုဆိုတာမိမိကိုယ်လေးမှာစိတ်ရဲ့ပျော်ရွှင်ချမ်းသာမှုသာလင်ပရာနာဖြစ်တယ်ဆိုတော့သူ့အဖေကိုအနာတတ်ပေးလိုက်ပါသေးတယ်အဲ့ဒီတော့ကျွန်တော်ကတော့ဒီအချိန်မှာဘေးကပိတ်တတ်နေတဲ့တွေးမိတာပါလေဒီလိုအရွယ်နဲ့ဒီလိုအသိဉာဏ်မျိုးဒီလိုစဉ်းစားပုံမျိုးဒီလိုပြန်ပြီးတော့ဖြန့်ဝေမှုမျိုးရှိတဲ့ကလေးတ